မြန်မာနိုင်ငံကနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြပအခြေဆိုင်ဒီမိုကရေစီအင်အားစုတွေဟာမကြခင်ထိုင်းနိုင်ငံချင်းမန်မြို့မှာတွေ့ဆုံကြမှာဖြစ်ပါတယ်ဒါဟာမြန်မာတမိုင်းမှာပထမဦးဆုံးချင်းတရားဝင်တွေ့ဆုံမှုဖြစ်ပြီးတော့အင်အားစုအလုံးပါဝင်တဲ့ပြည်လုံးကျွညီလာခံကြီးနဲ့တိုင်းရင်းသားတွေမျှော်လင့်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးအတွက်အမတန်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တဲ့ဆိုပြီးတော့အလုံးကပြောဆိုခဲ့ကြပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္နန္ဒချန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ပါတယ်လာမယ့်နိုဝင်ဘာလ22ရက်နေ့ကျရင်ထိုင်းနိုင်ငံချင်းမိုင်မြို့မှာပြည်တွင်းကနိုင်ငံရေးပါတီ12ပါတီနဲ့တတိုင်းပြည်လုံးပြစ်ခတ်ရစေးပြုလုပ်နိုင်ဖို့အစိုးရနဲ့ဆွေးနွေးနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြီးတော့ပြည်ပအခြေစိုက်ဒီမိုကရေစီအင်အားစုတွေပထမဦးဆုံးအကြိမ်တရားဝင်တွေ့ဆုံကြမှာဖြစ်ပါတယ်။အခုလိုတွေ့ဆုံနိုင်ဖို့ကိုအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကကမကထလှုပ်စီစဉ်ပေးခဲ့တာဖြစ်တယ်လို့ငြိမ်းချမ်းရေးအကျိုးတော်ဆောင်တဦးဖြစ်တဲ့ဦးလာမောင်ရွှေက VOA ကိုပြောပါတယ်။
ဒီအနာဂတ်မှာဒီ political dialogue ကအနည်းနဲ့အမြင်ရှိလာလို့ပေါ့လေဒီရှိလာတဲ့အခါမှာဒီ dialogue partner ဖြစ်လာမဲ့သူတွေပေါ့လေဘာလို့လဲဆိုတော့နိုင်ငံတော်ဦးသေးစီဒီမျိုးဆိုတဲ့အထက်မှာကအားလုံးပါဝင်ဖို့လို့မျိုးဆိုတဲ့အတွက်နိုင်ငံရေးပါတီတွေလည်း political dialogue မှာပါလာမယ်ပေါ့ဗျာအဲချင်းမဲ့ကိုနိုင်ငံရေးပါတီတွေသွားပြီးတော့စနစ်နိုင်ဖို့နဲ့လေ့လာနိုင်ဖို့ဟာကိုဒီဘက်ကနေပြီးတော့ကျွန်တော်တို့ဝိုင်းပြီးတော့ဒါသမဂ္ဂတာလုပ်နေတာပေါ့အခုတော့သူတို့ဆက်တည်းနေကြောက်ဖို့တော့အခုကျွန်တော်တို့ဘက်ကစပြီးတော့ confirm လုပ်လို့ရပါပြီ
အခုတွေ့ဆုံကြမဲ့ပြည်တွင်းနိုင်ငံရေးပါတီ12ပါတီထဲမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNDP ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ RNDP ရခိုင်တိုင်းရင်းသားဖွံ့ဖြိုးတိုးတက်ရေးပါတီ NDF အမျိုးသားဒီမိုကရေစီအင်အားစုစတဲ့အဖွဲ့တွေပါဝင်ပါတယ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေထဲမှာတော့လက်နက်ကိုင်အဖွဲ့၁၁ဖွဲ့နဲ့ဖွဲ့စည်းထားတဲ့ UNFC ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီနဲ့ UNFC အဖွဲ့ဝင်မဟုတ်တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအပါအဝင်ပြည်ပအခြေစိုက်ဒီမိုကရေစီအင်အားစုတွေဖြစ်တဲ့ WLB တို့ပါဝင်ကြတာဖြစ်ပါတယ်။အခုလိုပြည်တွင်းပြည်ပအင်အားစုအားလုံးပထမဦးဆုံးအကြိမ်တရားဝင်တွေ့ဆုံမှုဟာ political dialogue လို့ခေါ်တဲ့အားလုံးပါဝင်တဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲကြီးဖြစ်ပေါ်လာဖို့အတွက်အကျိုးညှိနှိုင်းဆွေးနွေးမှုဖြစ်တယ်လို့တိုင်းဒေသတွေလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုအတွက်လည်းအရေးပါတယ်လို့ RNDP အဖွဲ့အတွင်းရေးမှူးဦးလာစောက VOA ကိုပြောပါတယ
်။အပြစ်ခတ်ရစေးရဲ့နောက်နိုင်ငံရေးဆွေးနွေးပွဲနောက်အကုန်လုံးလုံးချုံတဲ့လက်နက်ကိုင်ဥစ္စာအင်အားစုတွေရောဒီမိုကရေစီအားစုတွေရောအကုန်လုံးစောက်ဖွဲ့တွေရောပါတဲ့တပြည်လုံးဆိုင်ရာညီလာခံကြီးပေါ့လေအဲ့ဒါတွေကိုပြိုးနေတယ်ပေါ့လေပြိုးနေတဲ့အဲ့ဒါနဲ့တော့ဆက်ဆက်တာပေါ့နောက်တစ်ခါကျွန်တော်ပြောခဲ့သလိုပဲဒီကျွန်တော်တို့ဒီမှာအကုန်လုံးတိုင်းဒေသတော်လှန်ရေးအားစုတွေရောကျွန်တော်တို့ရောတောင်းဆိုနေတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့ဟာနဲ့လည်းဆက်ဆက်ပါတယ်
။ဒါအပြင်ဒီတွဲဆောင်ဆွေးနွေးပွဲအပေါ် UNFC အနေနဲ့လည်းကြိုဆိုတဲ့အကြောင်းနဲ့ဒါဟာပနမခြေလှမ်းအစားဖြစ်တယ်လို့ UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်ဆော့ဒေးဗစ်တာကပေါ်ကဆိုပါတယ်
။ထောက်ရနိုင်ငံရေးကြွလောက်မယ်ဆိုရင်ဒီလိုတွဲဆောင်လာတာလိုအပ်ပါတယ်။အဲဒါကြောင့် UNFC အနေနဲ့ကြိုဆိုပါတယ်။ဒါကနှစ်ခုတည်းဒူးတွေပေါ့ဗျာ။ဟုတ်ကဲ့ကြာဆောင်ရဆွေးနွေးကြမယ်ဆိုတဲ့အခါကျတော့အရေးပါပါတဲ့ချက်ချင်းတော့ပြည်သူမှာဖြစ်မယ်ပေါ့ဒါမဲ့လို့ဒါစပြောရမှာစစ်မှန်တဲ့ဒီမိုကရေစီစနစ်ပေါ်ထွက်ရေးစစ်မှန်တဲ့ပြည်တော်လူစနစ်ဖြစ်ပေါ်ရေးပေါ့ရေးကြည့်ပ
ါအလားတူချင်းမိုင်ခြေဆိုင် WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကလည်းကြိုဆိုခဲ့ပြီးတော့ WLB အနေနဲ့အခုလိုတွေ့ဆုံတဲ့အခါလူမှုနဲ့ဓာတ်ရိုက်တက်ဆိုင်တဲ့ကိစ္စတွေကိုတွင်ပြဆွေးနွေးသွားမှာဖြစ်တယ်လို့ဆွေးနွေးပွဲကို WLB ကိုစားဦးဆောင်တက်ရောက်မဲ့ဒေါ်တင်နေညိုကပြောပါတယ်
။ဒီမှာအနေနဲ့ကတော့ပြည်သူဘောအမြင်နဲ့ပြောမယ်ဆိုလို့ရှိရင်တော့ကောင်းတယ်လို့မြင်တယ်။ကောင်းတယ်ဆိုတာကတော့ကျမတို့ဒီအထက်မှာရှိနေတဲ့ဖွဲ့စည်းတဲ့ဆနှစ်ဖွဲ့လုံးနဲ့ရောပြီးတော့မှအပြင်မှာရှိနေတဲ့ဖွဲ့စည်းဒီဒီနဲ့တွေ့လိုက်ခြင်းအဖြစ်ကျမတို့ရဲ့မျှော်လင့်ချက်တွေကိုပွပွလေးလေးနဲ့တတိကျချပေါ့လေဆွေးနွေးခွင့်ရလိမ့်မယ်လို့ကျမယုံကြည်တယ်။ကျမတို့အနေနဲ့ကတော့ဒီလက်ရှိငင်းကြမ်းရေးဖော်ဆောင်မှုကိစ္စမှာဒီဇိုင်းမမတ်မဖြစ်နေတာရယ်ကျမတို့ဒီတောက်လျှောက်ညွန်မှန်းနေတဲ့ဒီတကယ်ရရှိဒီတန်ခံမြဲမဲ့ငင်းကြမ်းရေးပေါ့လေအဲ့ဒီခုကိုသွားနိုင်ဖို့အတွက်အဟန့်တားတွေရှိနေတာရယ်ကျမတို့ကတော့ထောက်ပြပြောဆိုမှာပေါ့နော်တကယ်ဒီနိုင်ငံရဲ့ဥဆောင်တဲ့နေရာမှာပါတဲ့သူတွေနဲ့ပါတယ်လို့ပြောနိုင်မလဲဆိုတာကိုလည်းကျမတို့မျိုးကုန်ထုတ်ဖို့ရှိတယ
်ဒီနိုဝင်ဘာလဆန်းပိုင်းကတော့ဆယ်စုနှစ်ပေါင်းများစွာမှာပထမဦးဆုံးအကြိမ်ဖြစ်နေအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကချင်ပြည်နယ်မြစ်ကြီးနားမြို့မှာတွေ့ဆုံပြီးတော့တနိုင်ငံလုံးပြစ်ခတ်ရစေးလက်မဲ့ရေးထိုးနိုင်ဖို့အတွက်ကိုဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့မအောင်မြင်မဲ့ဒီဇင်ဘာလကျရင်ကရင်ပြည်နယ်မှာထပ်မံတွေ့ဆုံဖို့နှစ်ဖက်သဘောတူညီခဲ့ကြတာဖြစ်ပါတယ်။အဲ့ဒီတွေ့ဆုံမှုမတိုင်ခင်မှာလည်းနှစ်ဖက်ရေးဆွဲထားတဲ့မူတွေကိုအကြိုညှိနှိုင်းဆွေးနွေးကြဖို့အစိုးရဘက်ကကန့်လန့်ထားပေမဲ့အခုထိတော့အကြောင်းပြန်တာမရှိသေးဘူးလို့ MPC မြန်မာငြိမ်းချမ်းရေးစင်တာကပြောပါတယ်။